ကဘာမကျေတွေ့မြမပြည်ကြီးရှိနေဖို့အတွက်ကျွန်တော်တို့နိုင်ငံတော်သချင်းကဖော်ပြထားတာကိုတွေ့ကြရပါလိမ့်မယ်အထူးသဖြင့်လွတ်လပ်ရေးခေါင်းဆောင်များရဲ့အမျိုးမြင်ကြီးမှုကိုပြတ်တာတဲ့နိုင်ငံတော်သချင်းရဲ့ခြေစင်းပိုက်ဟာနိုင်ငံသားရင်းလိုက်နာထိမ့်သိမ့်ဆောင်ရှောက်ရမယ်အချက်လက်တွေကိုဖော်ညွှန်းထားပါတယ်ဒါပေမဲ့မြမနိုင်ငံကိုအာဏာရှင်စနစ်စတင်အသက်သွင်းလိုက်တဲ့အချိန်မှာတော့နိုင် net the chinbu, pilababi. Nanganareha, Nangana the chin, chisin by my paddy, the yamia dajin, lula chin, Nangana alo, send alone yin yanjin, a queen yet do ni miadabi, what up you send it, Nangan pitchin surariha, be down to your manning a yet, and we a nit, a city by pipari. Eddie, and when they go, taint things so shop naima, Gabamachi, Nama Biji, D. She nima pipari. Gabamachi, Nima Biji, Pibudre, lula de media senate, the Kushia met jungle. ကျွန်တော်တင်ပြနေတာပဲဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ကမြမပြည်သူတွေဟာဆက်အာနာရှင်အောက်မှာပုဂ္ဂလိကဘောလုံးဂျန်နယ်နဲ့ပုဂ္ဂလိကအနုပညာသတင်းဂျန်နယ်တွေကိုစတင်ထိတွေ့ခင်ရခဲ့တဲ့အကြောင်းအဲ့ဒီအချိန်မှာလွတ်လပ်မှုကိုမျက်နှာတွေမြမပြည်သူတွေဟာအစိုးရအဘော်တွေကိုညှင်းဝေတာကြောင့်အဲ့ဒီဂျန်နယ်နှမျိုးလုံးကိုသဘောကျနှစ်ချိုက်ကြတယ်ဆိုတဲ့အကြောင်းကိုကျွန်တော်တင်ပြခဲ့ နဲ့ထိန်းချုပ်ထားတဲ့သတင်းချန်နယ်တွေပဲဖြစ်ပါတယ်။ပယ်လိုပဲဖြစ်ဖြစ်မြန်မာပြည်သူတွေဟာစီးပွားရေးလူမှုရေးအကြောင်းတွေကိုအရင်ကထက်သိဝင်ရလာတာသိကြပါတယ်။အဲ့ဒီသတင်းချန်နယ်တွေကနေမြန်မာပြည်မှာဖြစ်ပျက်နေတဲ့စီးပွားရေးသတင်းတွေလူမှုရေးသတင်းတွေကိုတင်ပြခွင့်ရလာပါတယ်။တနည်းအားဖြင့်ပြောရရင်အစိုးရအာဘော်မဟုတ်ပဲပုဂ္ဂလိကအာဘော်တွေနဲ့တင်ပြလာတာကိုမြန်မာပြည်သူတွေကသဘောကျနေကြပါတယ်။တစ်ချိန်တည်းမှာပဲလူမှုရေးတွေစီးပွားရေးတွေတင်ပြတဲ့အခါမှာနိုင်ငံရေးတွေဆက်နေလာမယ်ဆိုရင်တော့အစိုးရဟာခွင့်ပြုလို့မရှိပါဘူး။ဘာကြောင့်လဲဆိုတော့နိုင်ငံရေးအာဏာတဲ့အရေးကြီးတဲ့အရာမရှိလို့ပါပဲ။နောက်ပိုင်းမှာတော့လူမှုရေးစီးပွားရေးသတင်းတွေကတဆင့်နိုင်ငံရေးသတင်းချို့ကိုလည်းဖွင့်ဟခွင့်ပြုလာတာတွေ့ရပါတယ်။ကျွန်တော်မှတ်မိနေပါသေးတယ်။ပထမဦးဆုံးစစ်အစိုးရကနေပြီးပုဂ္ဂလိကပိုင်ထုတ်ဝင်ပြုလိုက်တဲ့လစဉ်ထုတ်မဂ္ဂဇင်းနှစ်ဆောင်ဖြစ်ပါတယ်။ဒဏ္ဍမဂ္ဂဇင်းနဲ့နွယ်ညီမဂ္ဂဇင်းတို့ဖြစ်ပါတယ်။ဒဏ္ဍမဂ္ဂဇင်းဟာစီးပွားရေးမဂ္ဂဇင်းဖြစ်ပြီးနွယ်ညီမဂ္ဂဇင်းဟာနိုင်ငံရေးမဂ္ဂဇင်းဖြစ်ပါတယ်။ဒဏ္ဍမဂ္ဂဇင်းမှာစီးပွားရေးအကြောင်းတွေကိုဆွေးနွေးခွင့်ရေးသားခွင့်ပေးလာပြီးဒဏ္ဍမဂ္ဂဇင်းရဲ့ရေးသားဝေဖန်မှုတွေဟာတဖြည်းဖြည်းနဲ့ထိရောက်လာတာကိုတွေ့ရပါတယ်။အဲ့ဒါကတော့စီးပွားရေးပညာရှင်ကြီးတွေရဲ့စကားဝိုင်းတွေနိုင်ငံတကာကိုရောက်နေတဲ့ပညာရှင်တွေရဲ့အတွေ့အမြင်တွေပဲဖြစ်ပါတယ်။ဒါတွေဟာတဖြည်းဖြည်းနဲ့အစိုးရပေါ်အကျိုးစီးပွားထိခိုက်လာနိုင်တဲ့အတွက်ပထမအဆင့်မှာအမြင်ရောင်တုတ်ပြီးပိတ်ပင်မှုတွေပြုလုပ်ပါတယ်။နောက်ဆုံးမှာတော့ထုတ်ဝေသူကိုသတိပေးတဲ့အခြေအနေရောက်တဲ့အခါမှာဒဏ္ဍမဂ္ဂဇင်းရဲ့ဝေဖန်မှုတွေဟာပြန်လည်ပြီးတော့ရော့ကျသွားတယ်လို့လည်းကျွန်တော်သတိပြုမိပါတယ်။နွယ်ညီမဂ္ဂဇင်းကတော့နိုင်ငံတကာမှာဖြစ်ပျက်နေတဲ့နိုင်ငံရာရေးရာတွေကိုအင်္ဂလိပ်ဘာသာကနေမြန်မာလိုပြန်ပြီးမဂ္ဂဇင်းဖြစ်ပြုစုထုတ်ဝေတာကိုလည်းတွေ့ရပါတယ်။အဲ့ဒီမှာစောင့်မရှင်တွေရဲ့စောင့်မအချို့စောင့်မအာဘော်တွေလည်းပါဝင်ပါတယ်။စောင့်မရှင်တွေဟာနိုင်ငံမှာဖြစ်ပျက်နေတဲ့အခြေအနေတွေကိုမြန်မာပြည်အခြေအနေတွေနဲ့မတိမတာနှိုင်းယှဉ်ပြီးပညာသားပါပါထောက်ပြတာကိုလည်းတွေ့ရပါတယ်။နွယ်ညီမဂ္ဂဇင်းဟာလည်းအချိန်ချင်းပိတ်ပင်တားမြစ်ခံရတယ်တွေ့ရှိခဲ့ရပါတယ်။အဲ့ဒါလို့နဲ့မြန်မာမီဒီယာလောကဟာသတင်းအမှန်ရဖို့အတွက်အစိုးရအမျက်မရှရအောင်သတိကြီးကြီးရုံးကန်ရတဲ့အခြေအနေကိုကြုံတွေ့နေရပါတယ်။ဒီလိုနဲ့2005-2006ခုနှစ်လောက်မှာသတင်းချန်နယ်တွေတော်တော်လေးများလာတာကိုတွေ့ရပါတယ်။ဒါပေမဲ့အဲ့ဒီသတင်းချန်နယ်တွေဟာဆက်အနာရှင်တွေရဲ့ကိုစားပြုမှုကိုလည်းတွေ့ရပါတယ်။မြန်မာပြည်ရဲ့နိုင်ငံရေးအခြေအနေကိုနိုင်ငံခြားမှာရှိတဲ့ပြည်ပမြန်မာသတင်းဌာနတွေကအမှန်တိုင်းဖော်ထုတ်ဝေဖန်နေတာကြောင့်နိုင်ငံတကာမှာအစိုးရနဲ့အတိုက်ခံကြားအစိုးရဟာဘယ်လိုမှမရှင်းနိုင်တဲ့အခြေအနေရှိနေပါတယ်။ဒါကြောင့်မီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့ policy ရအစိုးရအာဘော်တွေကိုပုဂ္ဂလိကဂျန်နယ်တိုင်းမှာဖော်ပြဖို့အတွက်ပုံစံတစ်ခုသတ်မှတ်လာပြန်ပါတယ်။အဲဒါကတော့အစိုးရရဲ့နေ့စဉ်ထုတ်သတင်းစာတွေမှာအတိုက်ခံတွေကိုဝေဖန်တဲ့တနည်းအားဖြင့်ဒီမိုကရေစီလှုပ်ရှားသူတွေကိုဝေဖန်တဲ့ဆောင်းပါးတွေကိုနေ့စဉ်နေ့တိုင်းထွက်နေတဲ့ဘောလုံးဂျာနယ်တွေအမှုပညာဂျာနယ်တွေသတင်းဂျာနယ်တွေမှာထက်သွင်းဖော်ပြစီတာပဲဖြစ်ပါတယ်။ထက်သွင်းဖော်ပြရတဲ့အခါမှာလဲဂျာနယ်ပိုင်ရှင်တွေဟာကျေးပုံသတင်းစာမှာဆောင်းပါးကိုဖော်ပြပါသည်သို့မဟုတ်မြန်မာလင်းသတင်းစာမှာဆောင်းပါးကိုဖော်ပြပါသည်ဆိုတဲ့ အဲ့ဒီလိုစာတန်းတွေတောင်ထည့်ခွင့်မရှိတဲ့အခြေအနေကိုကြုံတွေ့ကြရပါတယ်။ဒါကြောင့်အဲ့ဒီပုဂ္ဂလိကသတင်းချန်နယ်ရဲ့အာပေါ်လို့ထင်ရမှတ်ရလောက်အောင်ပုံစံမျိုးတွေဖြစ်ခဲ့ပါတယ်။ဒါကိုဘောလုံးချန်နယ်တွေအမှုပညာချန်နယ်တွေသတင်းချန်နယ်တွေဟာညှင်းပယ်ခွင့်မရှိညှင်းပယ်နိုင်စွမ်းမရှိပဲမီဒီယာကိုမီဒီယာနဲ့တိုက်ဆိုတဲ့အာဏာရှင်အစိုးရရဲ့နိုင်ငံရေးမူဝါဒအောက်မှာမီဒီယာရဲ့ဂုဏ်သိက္ခာတွေကိုအလျှော့ပေးလိုက်ရပြန်ပါတယ်။ကျေးဇူးတင်ပါတယ်ကျွန်တော်ဂျင်မီပါ
။ကြောင်းစုအမွေအမြဲတည်ကြံစေအတိတ်ကံ